အမေရိကန်နဲ့ကိုရီးယားနဲ့ဂျပန်တို့ဒီဘက်တွင်ချက်ပါမဲ့သုံးနိုင်ငံထိပ်သီးစည်းဝေးကိုနိုင်ငံတင်မာမှုကြီးမားလာအောင်ဆွပေးတဲ့စည်းဝေးဖြစ်တရုတ်ကမရှုမြင်သင့်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဗေဒတ်ပတယ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့ဘေးကွန်းကိုဖြေကြားရင်းအခုလိုပြောသွားခဲ့တာပါ။ကျွန်တော်တို့သုံးနိုင်ငံရဲ့ဘုံကျိုးစည်းပွားလို့ယုံကြည်တဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြပြီးသုံးနိုင်ငံမိတ်ဖက်ဆက်ဆံရေးကိုပုံမနဲ့ဆိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့ဒုတိယပြောရေးဆိုခွင့်ရှိသူကဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိတ်ချောက်မှုတွေကိုရင်ဆိုင်နေရချိန်မှာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကမှတ်တိုင်အသည့်ဖြစ်ပါလိမ့်မယ်လို့တောင်ကိုရီးယားသမ္မတယွန်ဆုကယိုကအင်္ဂါနေ့မှာပြောကြားပါတယ်။ထောက်က30ကနေထောက်က45အထိဂျပန်ကိုလိုနီဘဝကနေလွတ်မြောက်လာခဲ့တဲ့နှစ်ပတ်တည်းတည်းအထိတ်မှမိန်ကွန်းမှာသမ္မတယွန်ကအဲ့ဒီလိုပြောဆိုခဲ့တာပါ။အမေရိကန်ဂျပန်တို့နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိုသမ္မတယွန်ကစူပါမိန်ကွန်းမှာအလေးပေးပြောကြားသွားခဲ့ပါတယ်။ဒါပေမဲ့တရုတ်ရုရှားပါဝင်ဒေသတွင်းလုံခြုံရေးဆိုင်ရာတခြားကိစ္စတွေကိုတော့မိန်ကွန်းမှာထက်သွင်းပြောကြားသွားတာမတွေ့ရပါဘူး။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါတို့နဲ့သူဟာအမေရိကန်နိုင်ငံမေရီလန်းပြည်နယ်မှာရှိတဲ့ကစ်ကမ်ဒေးဗစ်သမ္မတပတ်ပြည်စခန်းမှာတောက်ကြနေတွေ့ဆုံကြဖို့ရှိပါတယ်။နည်းပညာရေးနဲ့ကာကွယ်ရေးနယ်ပယ်တွေမှာပူးတွဲလှုပ်ဆောင်ရမယ့်ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။